မြန်မာစစ်စိုးရအကြီးကဲဗိုလ်ချုပ်ဘုန်းကြီးတန်းရှိကမြန်မာစစ်တပ်ကဩစာအာဏာရှိဆုံးဗိုလ်ချုပ်ကြီးအများစုကိုယာရုကနှုတ်ထွက်ခိုင်းလိုက်ပေမဲ့သူ့လူယုံဗိုလ်ချုပ်ကြီးအနေငယ်ကိုတော့လက်ချားနေတော်မတူပဲယာရုမှာဆက်ထားလိုက်ပါတယ်။ဒါဟာဗိုလ်ချုပ်ကြီးရဲ့နိုင်ငံရေးရည်မှန်းချက်တွေစိတ်ချလက်ချအောင်မြင်ရေးအတွက်ဖြစ်ပါတယ်။ဒီပြောင်းလဲကိုကြည့်ရင်မြန်မာနိုင်ငံရဲ့စိုးရတဲ့ဟာစစ်ယူနီဖောင်းနေရာမှာပစိုးနဲ့တိုက်ပုံပြောင်းဝှက်ထားတဲ့ဗိုလ်ချုပ်ကြီးတွေနဲ့ဖြစ်လာမယ်လို့ယူဆစရာရှိနေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံအတွက်မှာဗိုလ်ချုပ်ကြီးပါဝင်ထိတ်တန့်ဗိုလ်ချုပ်ကြီးတွေယာရုကတပြုံလုံးထွက်သွားပြီဆိုတော့ကောလာဟလနဲ့ပြန့်နေပါတယ်။ဒါပေမဲ့ပုံမလင်းလင်းပြောရရင်ထိတ်ဆုံးကဗိုလ်ချုပ်ကြီးနှစ်ဦးဖြစ်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဒုဗိုလ်ချုပ်ကြီးမောင်အေးတို့ယာရုနှုတ်ထွက်တဲ့ထဲမှာမပါပါဘူး။တေချာတာကတတိယနဲ့စရုပ်ထယာရုအကြီးဆုံးဗိုလ်ချုပ်ကြီးတွေကတော့ဗိုလ်ချုပ်မူကြီးရဲ့တောင်းဆိုချက်ကြောင့်ယာရုကနှုတ်ထွက်စာတင်ထားကြပါတယ်။ဗိုလ်ချုပ်ကြီးသူရရွှေမန်းနဲ့နီးစပ်တဲ့အတိုင်းဝိုင်းကကျွန်တော်ကိုပြောပြချက်အရဒီယာရုကနှုတ်ထွက်တဲ့ဗိုလ်ချုပ်ကြီးတွေဟာအယက်သားဖြစ်သွားပေမဲ့လောလောဆယ်မှာတော့စစ်ကောင်စီမှယာရုယူထားအောင်မယ်လို့ဆိုပါတယ်။နေပြည်တော်မှာရှိတဲ့ယုံကြည်စိတ်ချရတဲ့စစ်တပ်အတိုင်းဝိုင်းရဲ့အဆိုအရတက်ထိတ်တန်းယာရုအပြောင်းလဲအတွက်စရင်ကတော့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းဒီအပြောင်းလဲမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုကာကွယ်ဦးစီးချုပ်အဖြစ်ယာထားပြီးဒုတိယဗိုလ်ချုပ်ကြီးလှထင်းဝင်းကိုဒုတိယကာကွယ်ဦးစီးချုပ်အဖြစ်ယာထားတဲ့အကြောင်းဒုတိယဗိုလ်ချုပ်ကြီးတင်ွေကိုတော့ဗိုလ်ချုပ်ကြီးသူရရှိမန်းရဲ့ယာရုဖြစ်တဲ့ကြီးရည်လေးပူပေါင်းစစ်စင်မှုချုပ်ယာရုအတွက်ယာထားကြောင်းသိရပါတယ်။ယာရုကထွက်လိုက်တဲ့တခြားထိတ်တန့်စစ်ခေါင်းဆောင်တွေတဲကအ ਨੇ ဆုံး10ဦးကတော့ပြီးခဲ့တဲ့အပတ်ကလေးကယာရုကနှုတ်ထွက်စာကိုတင်ထားပြီးရွေးကောက်ပွဲအတွက်ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီတွေကိုဝင်ဖို့ပြင်ဆင်နေကြတယ်လို့ဆိုပါတယ်။ဒီစီစဉ်ဟာဗိုလ်ချုပ်ကြီးတန်းရှိဦးစီးလှုပ်ဆောင်တာဖြစ်ပေမဲ့နေချင်းညာချင်းအကောင့်ထဲမပေါ်သေးပဲဥပဒေရေးရာနဲ့လှုပ်ထုံးလုံလီဘျူရိုကရေစီကိစ္စတွေရှိနေသေးတယ်လို့ဆိုပါတယ်။ဒါကြောင့်ဒီမိန့်ကိုလက်မှတ်ထိုးထုတ်ပြန်မဲ့သူဟာဗိုလ်ချုပ်မူကြီးတူဦးတဲ့ချက်လို့သူဟာယူနီဖောင်းမရှိသေးပဲယာရုမှာဆက်ယူထားတာဖြစ်နိုင်ပါတယ်။ဒါအပြင်လည်းယာရုကထွက်လိုက်ရင်သူ့အတွက်မလုံခြုံဘူးလို့မြင်တဲ့အတွက်ယာရုကမထွက်တာလည်းဖြစ်နိုင်ပါတယ်။ဒီအစီအစဉ်ချောချောမွမွရဲ့အကောင့်ထဲပို့ဖို့အတွက်အ ਨੇ ဆုံးဒုတိယဗိုလ်ချုပ်မူကြီးမောင်အေးကတော့နာမည်ပဲဖြစ်ဖြစ်သူ့ယာရုမှာဆက်ရှိနေဦးမှာဖြစ်ပါတယ်။စိတ်ဝင်စားစရာကောင်းတာကယာရုကနှုတ်ထွက်စရာမလိုပဲကြံခဲ့တဲ့ဗိုလ်ချုပ်ကြီးတွေအကြောင်းဖြစ်ပါတယ်။ဒီထက်ကဗိုလ်ချုပ်ကြီးမင်းအောင်လှိုင်တူဦးပဲဗိုလ်ချုပ်ကြီးယာရုကိုတိုးပေးလိုက်တာဖြစ်ပါတယ်ဒီချက်ကဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာအနာကလွတ်တော်နဲ့အစိုးရဘောဘလောက်ဩဇာအာဏာရှိမလဲဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်ဗိုလ်ချုပ်ကြီးတန်းရှင်ဟာအယက်သားတဝက်တစ်ပြည့်အစိုးရတဲ့နောက်ကွယ်မှာဆက်ရှိနေခြင်းသေးတဲ့အနေထားပါပဲလို့နေပြည်တော်ကယုံကြည်စိတ်ချရသူတွေကပြောပြပါတယ်ဒါပေမဲ့တချို့ကလည်းဗိုလ်ချုပ်ကြီးတန်းရှင်ဟာကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဖြစ်လာဖို့ရှိပြီးဒုတိယဗိုလ်ချုပ်ကြီးမောင်အေးကဒီဥက္ကဋ္ဌဖြစ်လာနိုင်တယ်လို့မျှော်လင့်ထားတာလည်းရှိပါတယ်အိန္ဒိယကဆိုနီယာဂန္ဒီတို့လိုကွန်ကရစ်ပါတီခေါင်းဆောင်အနေနဲ့နောက်ကွယ်ကနေတာမျိုးဖြစ်ပါတယ်။တချို့ကလည်းအသစ်ဖွဲ့မဲ့မျိုးသားလူမျိုးရေးကောင်စီမှဥက္ကဋ္ဌအနေနဲ့တရုတ်ခေါင်းဆောင်တိန်ရှောင်ဖိန်းလိုဩဇာအာဏာဆက်ယူထားမဲ့သဘောလိုတွေ့ပါတယ်။အိန္ဒိယနဲ့တရုတ်စီကနေအနေနဲ့တကယ်တမ်းအာဏာမစွန့်မဲ့ဆက်ရှိနေဖို့ရည်ရွယ်ထားပုံရတယ်လို့လည်းပြောကြပါတယ်။ဒါပေမဲ့မိသားစုနဲ့နှိစက်သူတွေရဲ့အဆိုအရဗိုလ်ချုပ်မူကြီးသန်းရွှေဟာ1988ကနိုင်ငံရေးမျက်နှာစာကနေလုံးဝအနားယူလိုက်ပြီး15နှစ်အကြာမှာလူအယူသိမဲ့ကွယ်လွန်ခဲ့ရတဲ့ဥနေဝင်အဖြစ်မျိုးမရောက်အောင်သင်္ကန်းစာရယူထားသူလို့ဆိုပါတယ်။ဒါပေမဲ့သူ့ရဲ့ဆရာရင်းဖြစ်တဲ့ဥနေဝင်စီကအတူယူအားကျလှုပ်ဆောင်တာမျိုးတွေရှိပါတယ်။စစ်တပ်ကလည်းရပ်ဖက်အာဏာပြောင်းရေးလုပ်ငန်းစဉ်ဟာ1984ခုနှစ်တုန်းကပွဲစည်းပုံအခြေခံဥပဒေသေးရေးဆွဲပြည်သူလူထုရဲ့ဆန္ဒခံယူပြီးတော့စစ်ဘုတ်ချုပ်တွေကိုရပ်ဖက်ပြောင်းခဲ့တဲ့ဥနေဝင်ရဲ့လှုပ်ဟန်တိုင်းဖြစ်နေပါတယ်။ဒီနေရာမှာကွာရာကဥနေဝင်းကစိုးရတဲ့ထဲကိုဘီရိုကရက်တွေနီးပညာရှင်တွေနဲ့အယက်သားဝန်ထမ်းတွေကိုခေါ်သွန်းခဲ့ပြီးဗိုလ်ချုပ်မူကြီးတန်းရှိကတော့နာမည်ပြောင်းယုံဆိုသလိုကြံ့ခိုင်ရေးပါတီထိတ်တန်းယာရုတွေကိုဗိုလ်ချုပ်ကြီးတွေနဲ့ပြန်ချိထားပါတယ်။နောက်အစိုးရတဲ့ကိုလည်းသူယုံကြည်စိတ်ချတဲ့ဗိုလ်ချုပ်တွေနဲ့ပဲဖြစ်မှာဖြစ်ပါတယ်။ဒါပေမဲ့တစားစားထင်ရှားလာတဲ့နိုင်ငံရေးပုံစံအစ်စ်ကိုကြည့်ရင်နိုင်ငံရေးစနစ်အစ်စ်ဟာလက်ရှိအစ်စ်စိုးရနဲ့ပုံစံတူလာတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဗိုလ်ချုပ်မူကြီးတန်းရွှေရဲ့အာဏာကိုဖျောက်ချနိုင်လောက်တဲ့အထိစိန်ခေါ်တုပနိုင်မဲ့နောက်ထပ်စစ်ကောင်းဆောင်မျိုးပေါ်မလာအောင်အာဏာအရရက်ကိုခွဲထားလိုက်တဲ့သဘောလည်းဖြစ်နေပါတယ်။ဒါဟာမြန်မာနိုင်ငံအတွက်သတင်းကောင်းတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီလူတွေကပဲနိုင်ငံစည်းဝါးရေးကျဆင်းပြီးအာဏာအလွဲသုံးစားမှုတွေနဲ့နိုင်ငံကိုဖြူကားပြာကားကြအောင်အနည်း20ကျော်အုပ်ချုပ်လာခဲ့ကြသူတွေဖြစ်နေလို့ပါပဲ။မျောလင်းချက်ထားစရာဆိုလို့ရွေးကောက်ပွဲကနေအင်အားကောင်းတဲ့အတိုက်ခံဖွဲ့စည်းတွေပေါ်လာရေးပဲရှိပါတော့တယ်။ဒီကနေမှအမျိုးသားနဲ့ဒီနယ်လွတ်တော်တွေမှာတရားဝင်ဗိုလ်ချုပ်တွေနဲ့ဆွေးနွေးညီနိုင်ပြီးအာဏာညှိနှိုင်းအပြောင်းလဲလုပ်နိုင်သူတွေပေါ်လာနိုင်ရေးဖြစ်ပါတယ်။လက်ရှိအနေအထားမှာရွေးကောက်ပွဲပြီးဒေါ်ဆန်းစုကြည်ပါဝင်အတိုက်ခံနိုင်ငံရေးအဖွဲ့အစည်းလူပုဂ္ဂိုလ်တွေနဲ့ပူးပေါင်းလက်တွဲလုပ်နိုင်မဲ့အခြေအနေမျိုးလုံးဝမပါဝင်ပါဘူး။ဒါကြောင့်လက်ရှိနိုင်ငံရေးဆူနာမီအပြောင်းလဲကြရက်ဟာဗိုလ်ချုပ်မူကြီးတန်းရွှေတူတဲ့အာဏာတိုးယူဖို့နဲ့အာဏာဆက်ချုပ်ကန်ထားနိုင်ရေးအတွက်ပဲရည်ရွယ်ထားသလိုဖြစ်နေပါတယ်ခင်ဗျာ။ တော်ရရှိမှာခင်ဗျာဒီဆောင်းမားပါအချက်လက်နဲ့အာဘော်တွေဟာပြင်ပဆောင်းမားရှင်တရင်းစားဆရာလာရီဂျေဂန်ရဲ့အရေးသားတဲ့အာဘော်တွေဖြစ်တဲ့အကြောင်းတင်ပြပါပါခင်ဗျာ